ကမ္ဘာ့ရာသီဥတုပြောင်းလဲရေးလုပ်ငန်းတွေကိုပံ့ပိုးဖို့ကိစ္စမှာအမေရိကန်ကုမ္ပဏီ83ခုပါဝင်ဖို့ပြင်သစ်နိုင်ငံဘာရီမြို့တော်မှာကျင်းပနေတဲ့ဥတုရာသီပြောင်းလဲမှုဆိုင်ရာညီလာခံမှာကတိပြုကြကြောင်းအမေရိကန်သမ္မတအင်ဂျီရောကကြေညာပါတယ်။ရည်မှန်းချက်ကတော့ကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှတ်မှုကို90ရာခိုင်နှုန်းရေသုံးဆွဲမှုကို80ရာခိုင်နှုန်းလျှော့ချပြီးတော့အစားထိုးလောင်စာကိုရာနှုန်းမြင့်ဝယ်ယူသုံးဆွဲကြဖို့ဖြစ်ပါတယ်။လာမယ့်လင်းနေအတွင်းမှာအစားထိုးလောင်စာအရင်းမြစ်တွေကိုထုတ်လုပ်ဖန်တီးပြီးတော့ရုပ်ကျွင်းလောင်စာနေရာမှာအစားထိုးဖို့အတွက်အာဖရိကနိုင်ငံတွေကိုပြင်သစ်ကဒေါ်လာတန် 2,100 ပေးမယ်လို့ဒီကနေ့အင်္ဂါနေ့မှာပဲပြင်သစ်သမ္မတဖရန်ဆွာအိုလန်းကလည်းကြေညာသွားပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားဟာဥရုယာသီပြောင်းလဲမှုတံကိုစိုးစိုးဝါးဝါရင်ဆိုင်ရတဲ့ကျွန်းနိုင်ငံငယ်လေးတွေနဲ့လည်းဒီကနေ့ဆွေးနွေးဖို့ရှိပါတယ်။ညီလာခံတက်ရောက်လာတဲ့အစိုးရခေါင်းဆောင်အများအပြားကတင်းနှာနေမှာတော့တစ်တော့ပြုံးတိမှုကာကွယ်ရေးနဲ့တစ်တော့ပြန်လဲပြိုးထောင်ရေးဆောင်ရွက်ကြဖို့ဝိုင်းဝန်းပြီးတော့သဘောတူခဲ့ကြတာပါဘရာဇီးလ်နိုင်ငံကအမိုးတစ်တော့တွေကိုထိမ့်သိမ်းဆောက်ရှောက်ဖို့ဘရာဇီးလ်နဲ့နော်ဝေးနိုင်ငံတို့ဆက်ပြီးတော့လက်တွဲဆောင်ရွက်သွားဖို့ကြေညာသွားသလိုဗြိတိန်ဂျာမနီနဲ့နော်ဝေးတို့ကကုလသမဂ္ဂကပြဋ္ဌာန်းထားတဲ့ကာဗွန်ဒိုင်အောက်ဆိုက်တံငွေလျှော့ချရည်ရည်မှန်းချက်တွေကိုပြည့်မြောင်လှုပ်ဆောင်တဲ့နိုင်ငံတွေကိုလာမယ့်9နှစ်အတွင်းမှာစုစည်းဖြစ်တဲ့တစ်နှစ်ကိုအထောက်အကူတန်းတစ်ထောင်စီပေးဖို့ရည်မှန်းထားကြောင်းကြေညာပါတယ်။ကိုလံဘီယာနိုင်ငံကတော့ဗြိတိန်၊ဂျာမနီ၊နော်ဝေးနိုင်ငံတို့ရဲ့အကူအညီနဲ့သူတို့အစိုးသဘာဝပတ်ဝန်းကျင်မထိခိုက်စေတဲ့ဖွံ့ဖြိုးမှုအစီအစဉ်တွေအကောင့်ထည့်ဖို့မယ်လို့ကြေညာပါတယ်။အခုအနေထားမှာကမ္ဘာ့ခေါင်းဆောင်တွေအနေနဲ့ရေရေတင်းတင်းဆုံးဖြတ်ချက်ချဖို့ညီလာခံစည်းမျဉ်းကနေပြီးတော့သမ္မတဥပမာမနေ့ကပဲတိုက်တွန်းသွားတာပါ။ပါရီမျိုးတော်ကဥရုယာတိညီလာခံမှာရရှိတဲ့တိုးတက်မှုကိုကမ္ဘာကြီးမှာခံစားနေရတဲ့ဒုက္ခပေးတွေဘလောက်ရောပါသွားလဲဆိုတာနဲ့ကမ္ဘာမျိုးကိုဘလောက်ထိမ့်သိမ်းဆောက်ဆောင်နိုင်လဲဆိုတာတွေနဲ့တိုင်းတာနိုင်မယ်လို့သမ္မတအိုဘားမားကပြောပါတယ်။ညီလာခံတက်ကမ္ဘာခေါင်းဆောင်တွေအနေနဲ့ရုပ်ကျွင်းလောင်စာကနေပြီးတော့ကာဗွန်ဓာတ်ငွေ့ထုတ်လုပ်မှုကိုလျှော့ချပြီးကမ္ဘာအပူချိန်မြင့်တက်လာမှုကိုထိန်းချုပ်ဖို့ဘလောက်အရေးကြီးလဲဆိုတာသိကြပါလိမ့်မယ်လို့ပြောပြီးတော့အမေရိကန်ပြည်အောင်စုနဲ့တခြားနိုင်ငံအချို့အနေနဲ့တော့ဘာတွေတိုးတက်အောင်လုပ်ပြီးပြီလဲဆိုတာပြောပြပါတယ်။ကမ္ဘာ့ဘူကြိမ်ဟာဆက်မှုဒေါ်လာရေးခေတ်ဆိုကာလနဲ့နှိုင်းစင်ရင်2ဒီဂရီဆယ်စီယပ်စ်တက်ပို့ပြီးတော့မမြင့်တက်အောင်လှုပ်ဆောင်ကြဖို့မဖြစ်မနေလိုက်နာရမယ့်အချက်တွေကိုခေါင်းဆောင်တွေကြားမှာသဘောတူညီမှုရဖို့စူးစမ်းနေရပါ2015အကုန်မှာကမ္ဘာ့ဘူကြိမ်ဟာ1ဒီဂရီဆယ်စီယပ်စ်အထိမြင့်တက်မှာဖြစ်ပြီးတော့ဒါဟာကမ္ဘာတစ်ခုလုံးဆိုးရွားတဲ့အကျိုးဆက်တွေနဲ့မကြုံရအောင်လို့ထိန်းထားရမယ့်မြင့်တက်ဘူကြိမ်2ဒီဂရီဆယ်စီယပ်စ်ရဲ့တဝက်အနေအထားဖြစ်ပါတယ်ရှင်